ိုင်းနိုင်ငံမှာရောက်နေတဲ့မြန်မာရွှေပြောင်းလုံသားတွေရဲ့မှတ်ပုံတင်ရက်ကုန်ဆုံးမှုနီးကပ်လာတာမို့ရွှေပြောင်းအလုံသမားမှတ်ပုံတင်ရေးလုပ်ငန်းကိုဝိုင်းပြီးတော့ကူညီကြဖို့မြန်မာတာဝန်ရှိသူတွေကပန်ကြားလိုက်တယ်လို့ဒီလုပ်ငန်းအဆင့်ဆင့်ကိုစောင့်ကြည့်ကြီးကြပ်ပေးဖို့နဲ့အလုံသမားတွေရဲ့ကုန်ကျစရိတ်လျှော့ချပေးနိုင်ရေးအဖြေရှာဖို့အတွက်ထိုင်းအာဏာပိုင်တွေကိုတိုက်တွန်းလိုက်ပါတယ်။ထိုင်းနိုင်ငံမှာအလုံလုံနေကြတဲ့အထောက်ထားစာရွက်စာရမ်းမြေမြန်မာရွှေပြောင်းလုံသားတွေယာယီနိုင်ငံကူးလက်မှတ်အချိန်မီထုတ်နိုင်ဖို့လုပ်ငန်းစဉ်တွေကိုရှင်းလင်းတင်ပြတယ်ဘင်္ဂောင်းမြို့မြမတန်ယုံမှာဖေဖော်ဝါရီ9ရက်နေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအလုသမအလုကင်နဲ့လူမှုဖူလုံရေးဝန်ကြီးဌာနဒုဝန်ကြီးဦးမြင့်သိန်းကအခုလိုတိုက်တွန်းပြောဆိုသွားတာဖြစ်ပါတယ်။အထောက်အထားမြန်မာရွှေပြောင်းလုံသားတွေကိုနိုင်ငံသားစီစစ်ပြီးတော့ယာယီနိုင်ငံကူးလက်မှတ်ထုတ်ပေးဖို့ထိုင်းနိုင်ငံတလွှားမှာဌာနပေါင်း12ခုဖွင့်လှစ်ပေးထားပေမဲ့ဒီထက်ပိုပြီးတော့ထိုင်းဆိုရဘက်ကထပ်ပြီးဖွင့်လှစ်ပေးနိုင်သေးတဲ့အကြောင်းပြောဆိုပါတယ်။ထိုင်းဆိုရနဲ့လုပ်ငန်းရှင်တွေဘက်ကလှုပ်ဆောင်ချက်တွေအတွက်အလုသမအခွင့်အရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေသတင်းမီဒီယာတွေအပါအဝင်အားလုံးကဝိုင်းပြီးတော့ကူညီကြဖို့ကိုလည်းပန်ကြားခဲ့ပါတယ်။ထိုင်းမြန်မာနှစ်နိုင်ငံအစိုးရတွေကြားရေးထိုးထားတဲ့ MOU စနစ်နဲ့ထိုင်းနိုင်ငံမှာလာပြီးအလုပ်လုပ်နေတဲ့မြန်မာအလုသမားတွေအနေနဲ့ငကုတ်ကသဘောတူထားတဲ့အလုပ်ကိုမလုပ်ရဘဲတခြားပူပီးပင်ပန်းဆိုးရတဲ့အလုပ်တွေကိုခိုင်စေခံရရင်အလုသမားတွေကိုယ်တိုင်ကဖြစ်စေအလုသမားအခွင့်အရေးလှုပ်ရှားနေတဲ့အဖွဲ့အစည်းတွေကနေတဆင့်ဖြစ်စီနေပြည်တော်ကအလုသမားရုံးကိုရောထိုင်းနိုင်ငံဆိုင်ရာမြန်မာအလုသမားတာဝန်ခံကိုတိုက်ရိုက်တိုင်ကြားနိုင်ကြောင်းအသိပေးပြောဆိုပါတယ်ထိုင်းနိုင်ငံမှာမြန်မာရွှေပြောင်းလုံသားတစ်တက်သမားနှစ်တန်းကိုယာယီနိုင်ငံကူးလက်မှတ်တွေထုတ်ပေးခဲ့ပြီးဖြစ်ပေမဲ့ကလေးငယ်တွေအပါအဝင်နောက်ထပ်မြန်မာလုံသားတစ်တန်းလောက်ကိုနိုင်ငံကူးလက်မှတ်ထုတ်ပေးဖို့ကြံနေသေးပါတယ်သက်ဆိုင်ရာခရိုင်အလုသမားရေးဆိုင်ရာတာဝန်ရှိသူတွေကရွှေပြောင်းလုံသားတွေရဲ့ကလေးတွေနဲ့မိခိုးသူတွေအပါအဝင်အချက်အလက်ပြည့်ပြည့်စုံစုံကောက်ယူဖို့ထိုင်းတာဝန်ရှိသူတွေဘက်ကစီစဉ်ထားခဲ့ပါတယ်။ဒါပေမဲ့မြန်မာကလေးငယ်တွေဗီဇာမလိုဘဲခီးသွားခွင့်နဲ့နိုင်ငံကူးလက်မှတ်ရရှိရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ထိုင်းနဲ့မြန်မာတာဝန်ရှိသူတွေကြားမှာညှိနှိုင်းဆွေးနွေးမှုတွေဆက်ပြီးတော့ဆောင်ရွက်ရအောင်မှလည်းဖြစ်ပါတယ်။